Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2019ခုနှစ်ဇူလိုင်လ26ရက်ဗုဒ္ဓဟူးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျမခွာညိုပါရှင်အခုညနေခင်းစီစဉ်တွေတာဝန်ယူပါမယ
်မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါအမေရိကန်မှာလက်ရှိကျင့်သုံးနေတဲ့ကျမရေဆောင်ရှောက်မှုဥပဒေကိုပယ်ဖျက်ရေးအခြေတင်ဆွေးနွေးကြဖို့အထက်လွှတ်တော်ကအတည်ပြုလိုက်ပါပြီအမေရိကန်ရှင်းနေကျုပ် Jeff Sessions ကိုသမ္မတ Trump ကလူသိရှင်ကြားဝေဖန်နေတဲ့အပေါ်မနှစ်မြို့သူတွေရှိလာနေပါတယ်မြန်မာနိုင်ငံမှာတော့ယာသည်တုတ်ကွေးကြောင့်တဦးထပ်မံတေဆုံးခဲ့ရပြီးတေဆုံးသူ3ဦးထိရှိသွားပါပြီဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့အတူကြီးညာပေးပါမယ်ရှင်
အခုညနေခင်းနားဆင်ရမယ့်သတင်းဆောင်မတွေထဲမှာမိုးဥပောက်ဖြစ်လေရှိတဲ့တုတ်ကွေးရာသီစတင်တဲ့အချိန်မှာပဲ H1N1 virus ကြောင့်ဖြစ်တဲ့ဝက်တုတ်ကွေးကြောင့်သေဆုံးသူ3ဦးရှိသွားပါပြီ
H1N1 ကြီးပဲက20ရောက်20ဟုတ် H3N2 ဆိုရှိတယ်အဲ့ဒါ seasonal flu ပဲဒီ pandemic strain မဟုတ်ဘူး H3 တရားဆိုတော့
ပြည်သူ့ကျမ်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ရဲ့အတည်ပြုပြောကြားချက်နဲ့အတူနားဆင်ရမှာပါ။မြောက်ကိုရီးယားဘော်ကုလသမဂ္ဂရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေထိရောက်ရေးမြန်မာနိုင်ငံကလည်းနိုင်ငံတကာနဲ့အတူပူးပေါင်းဆောင်ရွက်ဖို့သဘောတူကြောင်းအမေရိကန်နိုင်ငံကြားရေးဌာနက VOA ကိုပြောပါရယ်။ရှမ်းပြည်နယ်မိုင်းပန်မြို့မှာလွိုင်လင်းအခြေစိုက်မူရစ်ဆေးနှိမ်နင်းရေးတပ်ဖွဲ့ကဘိန်းဖြူအမြောင်များနဲ့အတူလက်နက်တချို့ကိုပါဖမ်းမိထားပြီးထွက်ပြေးလွတ်မြောက်သွားတဲ့ဘိန်းဖြူတယ်ဆောင်သူတို့ကိုတော့ရှာဖွေနေဆဲဖြစ်ပါတယ်။နိုင်ငံတကာသတင်းလွှာမှာအမေရိကန်နိုင်ငံရဲ့အရင်သမ္မတလက်ထက်ကစစ်မှားရေးဆောင်ရှောက်မှုဥပဒေအဆုံးသတ်ရေးအခြေတင်ဆွေးနွေးဖို့အထက်လွှတ်တော်ကစုံဖြတ်လိုက်ပါတယ်။ဒီသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုအောင်အောင်တို့ကကြီးညာပါမယ်ရှင်။
အမေရိကန်ထက်လွှတ်တော်မှအရင်သမ္မတဘရက်ကိုဘားမားရဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုပယ်ဖျက်ရင်းနဲ့ပတ်သက်ပြီးဆွေးနွေးကြဖို့မဲခွဲဆုံးဖြတ်ပြီးတဲ့နောက်နိုင်ပိုင်းအကြာမှာပဲကျန်းမာရေးစောင့်ရှောက်မှုဥပဒေကိုအစားထုတ်ဖို့ရည်ရွယ်ရေးဆွဲထားတဲ့အလုံးစုံပြုပြင်ပြောင်းလဲရေးဥပဒေချမ်းကိုတော့အထက်လွှတ်တော်ကပယ်ချလိုက်ပါတယ်အထက်လွှတ်တော်လူများစုခေါင်းဆောင်မစ်ရှ်မက်ကန်နဲ့ဦးဆောင်ရေးဆွဲတဲ့ဥပဒေချမ်းကိုအထက်လွှတ်တော်မှာမနေ့အင်္ဂါနေ့ညကထောက်ခံမဲ43မဲကန့်ကွက်မဲ58မဲနဲ့ပယ်ချတာဖြစ်ပါတယ်ဒီဥပဒေချမ်းအရဆိုရင်တော့ချွတ်တဲ့သူတွေအတွက်စေကုသပေးတဲ့အစီအစဉ်တွေကိုဆက်မပေးဖို့ဝင်ငွေနဲ့သူတွေကျန်းမာရေးအာမခံဝယ်ယူနိုင်ရေးအတွက်အစိုးရကတစိ့တစ်ပိုင်းကြက်ခံပေးနေတဲ့ဇယိတ်ကိုဖြတ်တောက်ဖို့နဲ့ကျန်းမာရေးအာမခံမဝယ်သူတွေကိုအခွန်ကောက်တဲ့အချိန်မှာဒဏ်ချင်းငွေပေးဆောင်ရတာတွေကိုပယ်ဖျက်မှာဖြစ်ပါတယ်။ Republican Party ဘက်ကနှစ်နဲ့ချီစ조사နေတဲ့ Obama ကဲလို့တိကျတဲ့လူတိုင်းလက်လန်းမိစေမဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေပယ်ဖျက်ပြီးအစားထိုးရေးနဲ့ပတ်သက်လို့ဒီသတင်းပါအတွင်းမဲခွဲဆုံးဖြတ်ဖို့ရှိနေတဲ့အထက်မနေ့အင်္ဂါနေ့ကပထမဆုံးမဲခွဲမှုဖြစ်ပါတယ်။ပြီးခဲ့တဲ့လအတွင်းဥပဒေချမ်းနှစ်ခုကိုအတည်ပြုနိုင်ရေးအထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ရဲ့ဂျိုးပန်းအထုတ်မှုမအောင်မမြင်ဖြစ်ခဲ့ရပြီးနောက်မှာတော့လက်ရှိကျန်းမာရေးစောင့်ရှောက်မှုဥပဒေပယ်ဖျက်ရေးအထက်လွှတ်တော်မှစတင်ဆွေးနွေးကြဖို့ဖြစ်လာတာပါ။လက်ရှိကျန်းမာရေးစောင့်ရှောက်မှုဥပဒေကိုဖျက်သိမ်းရေးအပေါ်အထက်လွှတ်တော်မှဆွေးနွေးဖို့မဲခွဲတာမှလည်း Republican လွှတ်တော်အမတ်နှစ်ဦးကကန့်ကွက်ခဲ့တာကြောင့်ထောက်ခံမဲနဲ့ကန့်ကွက်မဲက50-50ဖြစ်နေခဲ့ပြီးဒုတိယသမ္မတ Mike Pence ရဲ့ထောက်ခံမဲနဲ့ဆွေးနွေးဖို့အနိုင်ရခဲ့တာဖြစ်ပါတယ်ရှင်
။ရုရှားဒုတိယနိုင်ငံကြားရေးဝန်ကြီး Sergey Ryabkov ကရုရှားပေါ်အမေရိကန်ပြည်ထောင်စုရဲ့ပိတ်ဆို့တံခတ်အရေးယူမှုသစ်ကိုလက်တုံ့ပြန်သွားနိုင်တယ်လို့ပြောဆိုလိုက်ပါတယ်။လွန်ခဲ့တဲ့နှစ်ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားတွေကကြားဝင်နောက်ဆက်ခဲ့တယ်ဆိုပြီးအမေရိကန်ဘက်ကထပ်မံပိတ်ဆို့တံခတ်လိုက်တာပါ။မနေ့ကအောက်လွှတ်တော်မှာပြဋ္ဌာန်းခဲ့တဲ့ဥပဒေမှာတော့သမ္မတဒေါ်နယ်ထရမ့်အနေနဲ့ရုရှားပေါ်ပိတ်ဆို့တံခတ်ခဲ့တာတွေကိုသမ္မတလုတ်ပိုင်ခွင့်နဲ့ပြန်လျှော့ချတာမျိုးကိုထိန်းချုပ်နိုင်မဲ့အစီအစဉ်တွေလည်းထည့်သွင်းထားပါတယ်။အခုလိုပိတ်ဆို့တံခတ်မှုဥပဒေထပ်မံပြဋ္ဌာန်းလိုက်တာဟာရုရှားနဲ့အမေရိကန်ကြားဆက်ဆံရေးတိုးတက်လာစေဖို့အဟံအတားဖြစ်စေတယ်လို့မစ္စတာရယကော့ဖ်ကနိုင်ငံပိုင်သတင်းဌာနကနေပြောကြားသွားပါတယ်။တကယ်လို့သာအမေရိကန်လွှတ်တော်အမတ်တွေအနေနဲ့ဒီဥပဒေပြဋ္ဌာန်းလိုက်မယ်ဆိုရင်အခြေအနေတွေပိုဆိုးလာနိုင်ကြောင်းထရမ့်အစိုးရအဖွဲ့ကသတိပေးပြောကြားထားခဲ့ကြောင်းလည်းသူကဆိုပါတယ်။ဒီမိုကရက်တစ်ရီပပ်ဘလစ်ကန်လွှတ်တော်အမတ်တွေကြားနှစ်ဖက်ပြန်လည်ညှိနှိုင်းခဲ့ကြပြီးတဲ့နောက်လုံထုံးလုံးကြီးအရာကြံ့ကြာခဲ့ပြီးတလအကြာမှာအခုလိုဥပဒေပြဋ္ဌာန်းလိုက်နိုင်တာလည်းဖြစ်ပါတယ်။လွန်ခဲ့တဲ့ဇွန်လအတွင်းရုရှားပေါ်တိုက်ခိုက်ရေးယူတဲ့ဥပဒေအတည်ပြုဖို့အထက်လွှတ်တော်အတွင်းမဲခွဲရမှာ68မဲ2မဲနဲ့အပြတ်တန်နိုင်ရပြီးမနေ့ကအောက်လွှတ်တော်အနေနဲ့မဲခွဲဆုံးဖြတ်ရမှာတော့419မဲ3မဲနဲ့အနိုင်ရခဲ့တာပါရုရှားနိုင်ငံရဲ့မတမာတဲ့လှုပ်ဆောင်မှုတွေကြောင့်အရေးယူမှုအသစ်တွေထပ်မံပြဋ္ဌာန်းလိုက်တာဖြစ်တယ်လို့အီရန်နဲ့မြောက်ကိုရီးယားနိုင်ငံပေါ်လည်းပိတ်ဆို့တိုက်ခိုက်ရေးယူလိုက်တာပါအ ဲ့ဒီနိုင်ငံသုံးနိုင်ငံဟာအမေရိကန်ရဲ့အကျိုးစီးပွားကိုချိန်ချောက်နေတယ်လို့ဒေတာရင်းအိမ်နီးချင်းနိုင်ငံတွေအပေါ်မှာလည်းမတိမငြိမ်ဖြစ်အောင်လုပ်တယ်လို့အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌကယ်လီဖိုးနီးယားပြည်နယ် Republican အောက်လွှတ်တော် Matt Edwards ကအောက်လွှတ်တော်မှာမနေ့ကပြောကြားခဲ့ပါတယ်ခင်ဗျာ။
လိန်ပိုင်းဆိုင်ရာမတော်မတရားပြုကျင့်မှုနဲ့ဆွဲဆိုခံထားတဲ့ဩစတြေးလျကက်သလစ်ဂိုင်းချုပ်ဆရာတော် George Phe ဟာဩစတြေးလျတရားရုံးမှာပထမဆုံးအကြိမ်ဖြစ်တက်ရောက်လာပါတယ်။ဂိုင်းချုပ်ဆရာတော် George Phe ဟာဗာတီကန်ကက်သလစ်ခရီးယံကျောင်းတော်ရဲ့အစိမ့်မြင့်တာဝန်ရှိသူနောက်ပုပ်ယဟန်မင်းကြီး Francis ရဲ့အနီးကပ်အကြံပေးပုဂ္ဂိုလ်တဦးလည်းဖြစ်ပါတယ်။မဲလ်ဘုန်းမြို့ကဒီကနေ့ဗုဒ္ဓဟူးနေ့တရားရုံးချိန်မှာတော့တက်တော်86မိနစ်အရွယ်ဂိုင်းချုပ်ဆရာတော် George Phe ဘက်ကဘာမှပြောဆိုခဲ့တာတော့မရှိပါဘူး။လွန်ခဲ့တဲ့နှစ်တည်းအတွင်းလူအတော်များများပါဝင်ပတ်သက်နေတဲ့လိမ့်မှုဆိုင်ရာရာဇဝတ်မှုနောက်ကျောင်းနေတဲ့သူ့ကိုဆွဲဆိုတာဖြစ်ပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့တရားရုံးလုပ်ငန်းစဉ်အတွင်းမှာရှောက်လဲထွက်ဆိုဖို့မလိုအပ်ပေမဲ့လို့လဲကာဒီနယ်ဖုံးတော်ကြီး George Phe အနေနဲ့တော့ဆွဲဆိုချက်တင်တဲ့ပတ်သက်ပြီးအပြစ်မရှိကြောင်းရှောက်လဲမှာဖြစ်တယ်လို့သူ့ရဲ့ရှင်းနေ Robert Richter ကတရားရုံးကိုပြောပါတယ်။ဆယ်စုနှစ်တွင်နဲ့ချီကြမြင့်ခဲ့ပြီးဖြစ်တဲ့လိမ့်ပိုင်းဆိုင်ရာထိပါစော်ကားမှုဆိုင်ရာအရှုပ်တော်ပုံမှာပါဝင်ပတ်သက်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ရင်ဆိုင်နေရတဲ့ဂိုင်းချုပ်ဆရာတော် George Phe ဟာ2014ခုနှစ်ကတည်းကဗာတီကန်ကက်သလစ်ခရီးယံကျောင်းတော်ရဲ့ဘန်ဒါရေးမှုအဖြစ်တာဝန်ယူထားသူဖြစ်ပါတယ်။ရိုမန်ကက်သလစ်ကျောင်းတော်ရဲ့ရေးပါဆုံးတာဝန်ရှိသူတဦးအနေနဲ့အခုလိုဆွဲဆိုခံရတာဟာဆိုရင်လေဒါဟာပထမဆုံးအကြိမ်ဖြစ်ပါတယ်။ကက်သလစ်သာသနာပိုင်ပုပ်ယဟန်မင်းကြီး Francis ကတော့ဂိုင်းချုပ်ဆရာတော် George Phe ကိုတာဝန်ကနေဖယ်ရှားခြင်းမပြုဘဲတာဝန်ကနေပြက်ကွက်ခွင့်ပေးထားတဲ့အတွက်ဂိုင်းချုပ်ဆရာတော် George Phe အနေနဲ့ဆွဲဆိုချက်တွေကိုရင်ဆိုင်ဖြည့်ရှင်းဖို့အတွက်ဩစတြေးလျကိုတွားရောက်နိုင်တာဖြစ်ပါတယ်။ဂိုင်းချုပ်ဆရာတော် George Phe ကိုတော့အောက်တိုဘာလ6ရက်နေ့မှာနောက်တစ်ကြိမ်တရားရုံးချင်းထားပါတယ်ရှင
်။တမန်တော်ဒေါ်နယ်ထရမ့်မှသူရွေးချယ်ခံရတဲ့ရှေ့နေချုပ်ကို Twitter ကနေတင်ပြခဲ့တဲ့အပေါ် Republican Party ခေါင်းဆောင်တွေအပြင် Conservative အယူဝါဒကိုသစ္စာခံတဲ့သတင်းမီဒီယာတွေကလည်းတုံ့ပြန်ဝေဖန်ကြပါတယ်။သမရထရမ့်ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့ဝင်တွေနဲ့ရုရှားကြားအဆက်ဆက်ရှိခဲ့တဲ့ဆိုရာနဲ့ဒီလွန်ခဲ့တဲ့နှစ်အမေရိကန်သမရရွေးကောက်ပွဲပေါ်ရုရှားရဲ့ဂျာမန်နောက်ဆက်ခဲ့တာနဲ့ပတ်သက်ပြီးတရားရေးဌာနကစုံစမ်းစစ်ဆေးမှုတွေမှာရှင်းနေချုပ်အနေနဲ့ပါဝင်ခြင်းမပြုဘဲဘေးထွက်နေခဲ့ပြီးတဲ့နောက်သမရနဲ့ရှင်းနေချုပ်ကြားသဘောထားကွဲလွန်နေတာပါတကယ်လို့တော့ဒီစုံစမ်းစစ်ဆေးမှုတွေမှာသူဘေးထွက်နေမယ်ဆိုတဲ့အကြောင်းသူ့ကိုရာထူးမခန့်ငယ်မှာပြောခဲ့မယ်ဆိုရင်တခြားတယောက်ကိုရွေးချယ်သွားနိုင်ကြောင်းလည်းထရမ့်ကပြောပါတယ်ဒါအပြင်ရှင်းနေချုပ်ပေါ်အကြီးအကျယ်စိတ်ပြတ်မိတယ်လို့ဘာရီဆက်ဖြစ်မလဲဆိုတာကိုစက်ကြည့်သွားဖို့လိုပြီးအချိန်ကစကားပြောမှဖြစ်တဲ့အကြောင်းသမရကပြောပါတယ်ရွေးကောက်ပွဲမတိုင်ခင်ကာလမှာထရမ့်ပေါ်အစောဆုံးထောက်ခံသူတွေထဲမှာပါဝင်ခဲ့တဲ့အဲ့ဒီအချိန်ကအယ်လဘားမားပြည်နယ်အထက်လွှတ်တော်အမတ်ဖြစ်ခဲ့သူဂျက်ဖ်ဆက်ရှင်ပေါ်ထရမ့်ဟာသမရကိုယ်စားလှယ်လောင်းပွားမှာချီချူးပြောဆိုခဲ့ပေမဲ့အခုအချိန်မှာတော့ရှင်းနေချုပ်ဆက်ရှင်ပေါ်သဘောထားဟာဆန့်ကျင်ဘက်ဖြစ်နေပါတယ်ရှင်းနေချုပ်ဘက်ကတော့သမရရဲ့ပြစ်တင်ဝေဖန်မှုအပေါ်လူသိရှင်ကြားတုံ့ပြန်ပြောဆိုတာမျိုးမရှိသေးပါဘူးခင်ဗျာ
ဒီအမေရိကန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုဟိမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဦးနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်ရာသီတုတ်ကွေး H1N1 ကူးစက်ဖြစ်ပွားသူတဦးဒီကနေ့ဗုဒ္ဓဦးနေ့မနက်ပိုင်းမှာထပ်မံသေဆုံးခဲ့ရတဲ့အတွက်ရာသီတုတ်ကွေးကြောင့်သေဆုံးသူအရေအတွက်က3ဦးရှိသွားပြီလို့ကျန်းမာရေးဦးစီးဌာနတာဝန်ရှိသူက VOA ကိုပြောပါတယ်။ဒါဆိုရင်ဒီလ21ရက်နေ့မှာပထမဆုံး2ဦးသေဆုံးခဲ့ရပြီးနောက်ရက်ပိုင်းအတွင်းမှာပဲရာသီတုတ်ကွေးကြောင့်2ရက်ဆက်တိုက်သေဆုံးမှုဖြစ်ခဲ့တာပါ။ရာသီတုတ်ကွေးဖြစ်ပွားနေသူ20လောက်ရှိနေတဲ့အကြောင်းလဲပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်က VOA ကိုပြောပါတယ်။ချင်းပြည်နယ်မတူပီမြို့နယ်မှာသေဆုံးခဲ့ရတဲ့ကလေးငယ်တဦးကရာသီတုတ်ကွေးလက္ခဏာတွေနဲ့ကိုက်ညီမှုရှိပါတယ်လို့ကျန်းဦးစီးဌာနကကနဦးပြောဆိုခဲ့ပေမဲ့အခုတော့ဒီသေဆုံးမှုကိုရာသီတုတ်ကွေးကြောင့်သေဆုံးသူအဖြစ်မသတ်မှတ်ကြောင်းပြောပါတယ်။ချင်းပြည်နယ်ပဲခူးတိုင်းအီယာဝတီတိုင်းနဲ့ရန်ကုန်တိုင်းတို့မှာရာသီတုတ်ကွေးဖြစ်ပွားမှုတွေရှိနေတယ်လို့လည်းအတည်ပြုပါတယ်။ရာသီတုတ်ကွေး H1N1 ကိုထိန်းချုပ်နိုင်ဖို့အတွက်အနည်းဆုံးတစ်လလောက်အချိန်ယူရပါမယ်လို့လည်းကျန်းဦးစီးဒုညွှန်ကြားရေးမှူးချုပ်ကခန့်မှန်းပြောဆိုပါတယ်။ရာသီတုတ်ကွေးယောဂါဖြစ်တယ်လို့တန်တရားရှိရင်တော့နိစ္စယာကျန်းမာရေးဌာနကိုအ мян ဆုံးသတင်းပို့ကုသမှုခံယူဖို့လဲကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကနှိုးဆော်ထားပါတယ်ရှင်
။အိန္ဒိယနိုင်ငံမိုဘိုင်း မွန်ဘိုင်းမြို့ကလူနေထက်မြင့်ဆောင်းအုံတစ်ခုအင်္ဂါနေ့ကပြိုကျခဲ့တာကြောင့်လူ18ဦးသေဆုံးသွားပါတယ်။အပျက်စီးပုံနဲ့အောက်မှာအသက်ရှင်ကျန်ရင်နိုင်သူတွေကိုရှာဖွေကယ်ဆယ်ရေးလို့သားရညာလုံးပေါက်ရှာဖွေရမှာနောက်ထပ်လူသေအလောင်းတွေကိုတွေ့ခဲ့ပါတယ်။ Get Goba ရက်ကအဲ့ဒီဆောင်းအုံပြိုကျတဲ့အချိန်မှာပြင်ဆင်မိုးမှန်မှုတွေလုပ်နေတဲ့အချိန်ဖြစ်တဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်အခုလိုပြိုကျတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးသွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီချိန်ထဲမှာပဲနိုင်ငံအရှေ့ပိုင်းကိုလ်ကတာရက်ကတက်တန်းနှစ်တရာရှိပြီဖြစ်တဲ့ဆောင်းအုံတစ်စိတ်ဒီပိုင်းအင်္ဂါနေ့မှာပြိုကျခဲ့တာကြောင့်လူ2ဦးထက်မနည်းသေဆုံးသွားပါတယ်ခင်ဗျာ
။အီတလီနိုင်ငံရင်ဆိုင်ဖြည့်ရှင်းနေရတဲ့မြေထဲပင်လယ်ကနေရွှေပြောင်းဝင်ရောက်လာသူတွေကိစ္စကိုကူညီတဲ့အနေနဲ့ဥရောပကော်မရှင်ကအီတလီကိုနောက်ထပ်ဒေါ်လာ116တန်းပေးအပ်ဖို့ကတိပြုလိုက်ပါတယ်။အီတလီအနာပိုင်တွင်နဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်ဥရောပကော်မရှင်ရဲ့အထူးဆက်ဆံရေးအဖွဲ့ကလည်းဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့မှာဖွဲ့စည်းမှာဖြစ်ပါတယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌကအီတလီဝန်ကြီးချုပ်ကိုအသိပေးပြောဆိုခဲ့ပါတယ်။နိုင်ဂျီးရီးယား၊ဘင်္ဂလားဒေ့ရှ်နဲ့ဂီနီနိုင်ငံတို့ကအများစုပါဝင်တဲ့ရွှေပြောင်းအခြေချသူတွေကဥရောပကိုဝင်ရောက်နိုင်ရေးအတွက်အီတလီကိုဝင်လာဖြစ်ပါတယ်။တချိန်တည်းမှာပဲစပိန်ကယ်ဆယ်ရေးအဖွဲ့တစ်ခုကမြေထဲပင်လယ်ကိုဖျက်လာတဲ့လှေဒဇင်းနဲ့ရွှေပြောင်းဝင်ရောက်လာသူ169ဦးကိုကယ်ဆယ်နိုင်ခဲ့ပါတယ်။ဒါပေမဲ့ကိုဝင်ဆောင်အမျိုးသမီးတဦးအပါအဝင်73ဦးတို့ကတော့အသက်ဆုံးရှုံးခဲ့ရပါတယ်။မနေ့အင်္ဂါနေ့မှာတော့လူသားချင်းစာနာထောက်ထားမှုအဖွဲ့ Save the Children ရဲ့တင်မောကလည်းမြေထဲပင်လယ်ကိုလှေနဲ့စွန်းစားဖျက်ကူးလာတဲ့ရွှေပြောင်းဝင်ရောက်သူ80နီးပါးကိုကယ်တင်ခဲ့ရပါတယ်ရှင်။
မွတ်စလင်တွေနဲ့ဂျူးတွေထွတ်မြတ်ထားရဂျေရုဆလင်မြို့ကအငင်းပွားရနေမြေမှာရှိတဲ့အယ်ကဆာပလီမှာလုံခြုံရေးအတွက်စစ်ဆေးကိရိယာတွေကိုအစ္စရေးဘက်ကဖယ်ရှားလိုက်ရုံနဲ့မလုံလောက်ဘူးလို့ပါလက်စတိုင်းတွေကပြောပါရယ်အစ္စရေးဘက်ကဒီစစ်ဆေးကိရိယာတွေကိုဖယ်ရှားလိုက်ပြီးနောက်တနေ့မှာပဲကင်မရာတွေနဲ့အစားထိုးတက်ဆင်လိုက်ပေမဲ့လုံခြုံရေးအစီအစဉ်တွေတိုးမြင့်လိုက်တဲ့အပေါ်မှာပါလက်စတိုင်းတွေကဒေါသထွက်နေစေဖြစ်ပါရယ်ဂျေရုဆလင်မြို့ကန်ကြားမှာလည်းအယ်ကဆာပလီမှာဝိပုဖို့တွားတိုင်းပြဿနာပေါ်နေတယ်လို့လမ်းနေပေါ်ကကလေးတွေလည်းစစ်ဆေးမင်းမြန်ခံနေရတယ်ဆိုပြီးတော့မကြေမနက်ပြောဆိုခဲ့ပါရခင်ဗျာ Direct from Washington The
Voice of America The Away ဗိုလ်ထုံးနေညနေပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုအောင်တို့ကြီးညာပေးသွားတာပါအခုထုတ်လင်းပေးမဲ့သတင်းလွှာတွေမှာအရင်ဆုံး H1N1 ဝက်တုတ်ကွေးယောဂအခြေအနေကိုပြောပြပါမယ်ရှင်အခုဇူလိုင်လထဲမှာပဲတနိုင်ငံလုံးတုတ်ကွေးယောဂဖြစ်နေတဲ့အချိန်မှာH1N1 virus ပိုးကြောင့်ဖြစ်တဲ့တုတ်ကွေးယောဂါကိုတွေ့ရှိရသူအယောက်20ရှိလာနေပြီးဒီယောဂါကြောင့်သေဆုံးသူ3ဦးရှိသွားပြီလို့ပြည်သူ့ကျန်းမာရေးဦးစီးဌာနကပြောပါရယ်ဒီကနေ့ဇူလိုင်လ26ရက်မနေ့ပိုင်းက H1N1 ကြောင့်ရန်ကုန်ပြည်သူ့ဆေးရုံကြီးမှာစိတ်ကူတမှုခံယူနေတဲ့လူနာတဦးထပ်မံသေဆုံးသွားခဲ့ပြီးရာသီတုတ်ကွေးယောဂါဖြစ်ပွားမှုကိုထိန်းချုပ်နိုင်ဖို့အနည်းဆုံးတစ်လလောက်အချိန်ယူရမှာဖြစ်တဲ့အကြောင်းပြည်သူ့ကျန်းမာရေးဦးစီးဌာနတာဝန်ရှိသူကပြောပါရတယ်။သတင်းအပြည့်စုံကိုစက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကတင်ပြပေးပါမယ်ရှင်
။ဒီကနေ့ဇူလိုင်လ26ရက်နေ့မနက်ပိုင်းကရာသီတုတ်ကွေးယောဂါ H1N1 နဲ့ရန်ကုန်ပြည်သူ့ဆေးရုံကြီးကလူနာတဦးထပ်ပြီးသေဆုံးသွားခဲ့ပြီးအခုဇူလိုင်လထဲမှာရာသီတုတ်ကွေးယောဂါ H1N1 virus ပိုးကူးစက်ခံထားရသူအယောက်20ရှိသွားပြီလို့နေပြည်တော်ပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်က VOA ကိုပြောပါတယ်
။အားလုံး H1N1 တွေ့ပြီပေါ့နော်အခုဇူလိုင်လထဲမှာ H1N1 ကြီးပဲက20ရောက်20ဟို H3N2 ဆိုရှိတယ်အဲ့ဒါ seasonal flu ပဲဒီ pandemic strain မဟုတ်ဘူး H3N2 တယောက်ဆိုတော့တကယ်တမ်းဆိုတော့20ပဲ20ပဲဗျ။အဲ့ဒါဒီနေ့အဲ့ဒီရန်ကုန်ဆေးရုံကြီးမှာဖြာပုံးကတယောက်ဆုံးသွားပါတယ်။အရာဆေးရုံအရာရပို့လိုက်တဲ့ဟာအဲ့ဒါပါပြီးတော့ကြောပါပဲ။ဟိုချင်းပြည်နယ်မှာဆုံးတဲ့ကလေးတွေကပိုးမတွေ့ဘူးခင်ဗျ။ဟိုစစ်စစ်သောသတင်းထုတ်ပြန်ထားတဲ့ချင်းပြည်နယ်ကမတူတူရဆုံးသွားတယ်ဆိုတော့တယောက်ကတရင်ဟိုပိုးမတွေ့ပါဘူး။
ရာသီတုတ်ကွေးယောဂါ H1N1 ကြောင့်သေဆုံးသူ3ဦးရှိသွားပြီဖြစ်ပြီးကျန်းမာရေးဝန်ကြီးဌာနကကနဦးပိုင်းကထုတ်ပြန်ခဲ့သလိုချင်းပြည်နယ်မတူပီမြို့ကလူနာကလေးငယ်ဟာ H1N1 ကြောင့်သေဆုံးခဲ့တာမဟုတ်ဘူးလို့ဆိုပါတယ်။ရာသီတုတ်ကွေးယောဂါ H1N1 ဖြစ်ပွားမှုကိုထိန်းချုပ်နိုင်ဖို့အနည်းဆုံးတစ်လလောက်အချိန်ယူရမှာဖြစ်တယ်လို့ဒေါက်တာတန်းထွန်းအောင်ကပြောပါတယ
်။ထိန်းချုပ်အောင်ဘယ်လောက်လုပ်မလဲဆိုအနည်းဆုံးတော့ဆင်ပါတယ်။တစ်လလောက်ကြာအောင်ပဲတစ်လလောက်ကြာအောင်သူရဲ့ဆဲဆဲကိုလူတရားပြောင်းဆိုတာဆဲရအောင်စောင့်ကြည့်ရဆိုတော့ထပ်မပြောင်းအနည်းဆုံးတလားတော့ကျွန်တော်တို့စူးစမ်းပြောင်းလောက်အောင်မယ
်လက်ရှိမှာ H1N1 virus ပိုးကူးစက်ခံထားရတဲ့လူနာတွေကိုချင်းပြည်နယ်ပဲခူးတိုင်းအေရီတိုင်းနဲ့ရန်ကုန်တိုင်းဒေသကြီးတို့မှာတွေ့ရှိထားတာဖြစ်ပါတယ် influenza A H1N1 PDN09 virus ပိုးဟာ2009ခုနှစ်မှာကမ္ဘာကပ်ရောဂါအသွင်ဖြစ်ပွားခဲ့ပြီးလက်ရှိမှာတော့ရာသီတုတ်ကွေးရောဂါ seasonal flu H1N1 အနေနဲ့ဆက်လက်ပြန့်ပွားနေတာပါမြန်မာပြည်မှာတော့ဒီယောဂါဟာ2000ခုနှစ်ကလေးကစတင်ဝင်ရောက်ခဲ့တာဖြစ်ပြီးအခုလိုလူသေဆုံးတာမျိုးမရှိခဲ့ပါဘူးဒီနှစ်ထဲရာသီတုတ်ကွေးယောဂါကြောင့်သေဆုံးသူတွေကိုစစ်ဆေးကြည့်တဲ့အခါ H1N1 virus ပိုးတစ်ခုတည်းကြောင့်မဟုတ်ပဲဘက်တီးရီးယားနမိုနီးယားရောဂါကြောင့်မှဖြစ်နိုင်ကြောင်းကောက်ချက်ချနိုင်တယ်လို့ရန်ကုန်တိုင်းဒေသကြီးကုသရေးဦးစီးဌာနမှဒေါက်တာတာထွန်းကျော်ကပြောပါတယ
်ဒီပြချင်းဒီ H1N1 ကြောင့်ရေလို့ကံတီကံမပြောဖို့ဟာခက်ခဲရှိပါတယ်နမိုနီးယားဘက်တီးရီးယားနမိုနီးယားကြောင့်ရေလို့ကျွန်တော်တို့သိဆုံးရတာလေးလို့ပဲပြောဖို့အကြောင်းအချက်တွေကကျွန်တော်တို့ဘက်မှာအချက်လေးအပြင်နဲ့ရှိပါတယ်ခင်ဗျာအဲ့တော့ H1N1 positive တော့ဖြစ်ပါတယ်သို့တော်လည်း H1N1 တစ်ခုတည်းချောက်ဒီဖုန်းတာမျိုးတော့ဟုတ်ဘူးလို့ပဲကျွန်တော်တို့အဲ့လိုမျိုးပဲသုံးသပ်ပါတယ်။ဒါဖြစ်လို့ဆိုတော့တခြားဘက်တီးရီးယားပိုးတွေလည်းတော့ဒီသေဆုံးသွားတဲ့လူနာတွေဒီကနေရောအခုဆေးရုံတက်နေတဲ့လူနာတွေဒီကနေရောကျွန်တော်တို့မွေးလို့အများကြီးတွေ့ရပါတယ်ခင်ဗျာ။ဒါကြောင့်ဒီ pneumonia ဒီတော့ bacteria pneumonia အများဆုံးဖြစ်နေတာကျွန်တော်တို့တွေ့ရပါတယ်။
ရာသီသုတ်ကွေးရောဂါဖြစ်ပွားမှုကိုထိန်းချုပ်ဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ဤပညာအထောက်အကူရယူပြီးဆောင်ရွက်နေသလိုရန်ကုန်ပြည်သူ့ဆေးရုံကြီးမြောက်ဥကလာဝေဘာကြီးဆေးရုံကြီးနဲ့အခြားပြည်သူ့ဆေးရုံတွေမှာလည်း H1N1 ကူးစက်ခံရတဲ့လူနာတွေကိုကုသပေးနိုင်ဖို့စီစဉ်ထားတယ်လို့ဆိုပါတယ်။ရာသီသုတ်ကွေးရောဂါ H1N1 ဟာတကမ္ဘာလုံးမှာနှစ်စဉ်လူဦးရေ3သန်းကနေ5သန်းအထိဖြစ်ပွားလေရှိပြီးလူဦးရေ2သိန်းခွဲကနေ5သိန်းအထိသေဆုံးနေတာလည်းဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကကြေညာထားတာပါ။ရာသီသုတ်ကွေးရောဂါ H1N1 ဟာမိုးရာသီနဲ့မိုးကုံဆောင်ကူကာလာတွေမှာဖြစ်ပွားလေရှိတာဖြစ်ပြီး H1N1 virus ပိုးဟာလေထဲကသစင်အသက်ရှူလမ်းကြောင်းထဲဝင်ရောက်ပြီးလူတဦးကနေတဦးကိုကူးစက်နိုင်တာကြောင့်ပြည်သူတွေအနေနဲ့ချောင်းဆိုးနာချေတဲ့အခါတစ်ခါသုံးနှခေါင်းစီးဒါမှမဟုတ်လက်ကင်ဘွားကိုအသုံးပြုတာလက်ကိုဆက်ပြားနဲ့ဆေးကြောတာလူထူထပ်တဲ့နေရာတွေကိုသွားလာတာကိုရှောင်ကျဉ်တာအပြင်ကို့အနီးမှာတစုံတစ်ယောက်သုတ်ကွေးရောဂါဖြစ်ပွားတယ်လို့တန်တရားရှိရင်နီးစပ်တဲ့ကျန်းမာရေးဌာနတွေကိုအမြန်ဆုံးဆက်သွယ်တာတွေလုပ်ဖို့ကျန်းမာရေးဝန်ကြီးဌာနကညွှန်ကြားထားတာလည်းရှိပါတယ်ရှင်
။မမြင်မြင်ခိုင်ပြောပြခဲ့တာပါရှင်။အခုမြောက်ကိုရီးယားဘော်တန်ခတ်ပိတ်ဆို့မှုမှာမြန်မာနိုင်ငံရောပါဝင်မလားဆိုတာကြည့်ကြရအောင်ပါ။မြောက်ကိုရီးယားဘော်ချမှတ်ထားတဲ့ကုလသမဂ္ဂရဲ့တန်ခတ်ပိတ်ဆို့မှုတွေထိရောက်နိုင်ဖို့နိုင်ငံတကာကပူးပေါင်းဆောင်ရွက်ရေးအမေရိကန်ရဲ့ကြိုးပမ်းအားထုတ်မှုမှာမြန်မာနိုင်ငံကလည်းပါဝင်ဖို့သဘောတူခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနက VOA ကိုအတည်ပြုပါတယ်။အပြည့်စုံကိုတော့မတ်အင်ဂျင်နိုင်ကဆက်ပြီးပြောပြပါမယ်ရှင်
။မြောက်ကိုရီးယားနိုင်ငံကနေအမေရိကန်ပြည်ထောင်စုအလက်စကာပြည်နယ်ထိတောင်ရောက်နိုင်တယ်လို့ယူဆရတဲ့တိုက်ချင်းပစ်ဒုံးကြီးကိုဇူလိုင်လ4ရက်နေ့ကမြောက်ကိုရီးယားဘက်ကစမ်းသပ်ပစ်လွတ်ခဲ့ပြီးတဲ့နောက်မြောက်ကိုရီးယားအပေါ်နိုင်ငံတကာကပြင်းပြင်းထန်ထန်ပိတ်ဆို့အရေးယူဖို့အမေရိကန်အစိုးရကကြိုးပမ်းနေတာပါ။ဒီကြိုးပမ်းမှုရဲ့တစ်စိတ်တစ်ပိုင်းအဖြစ်ပြီးခဲ့တဲ့သတင်းဘက်ကစင်ကာပူနိုင်ငံမှာကျင်းပတဲ့မြောက်ကိုရီးယားအရေးနဲ့ဒေတာရင်းလုံခြုံရေးဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့အရှေ့အာရှနဲ့ Pacific ရေးရာဘူရိုကိုရီးယားနဲ့ဂျပန်နိုင်ငံဆိုင်ရာအမေရိကန်ဒူးလက်ထောက်နိုင်ငံသားရေးဝန်ကြီးလက်ဖြင့်မြောက်ကိုရီးယားမူဝါဒဆိုင်ရာအမေရိကန်ထူးကိုယ်စားလှယ်ဖြစ်တဲ့သံအမတ်ကြီးဂျိုးဆပ်ယွန်ဟာမြန်မာနိုင်ငံကိုဝင်ရောက်ပြီးနိုင်ငံတော်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်သမ္မတကြီးယွန်ရဲ့မြန်မာခီးစဉ်နဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဌာနအရှေ့အာရှနဲ့ Pacific ရေးရာဘူရိုပြောခွင့်ရအမျိုးသမီး Anna Ritchie Allen က VOA ကိုခုလိုပြောပါတယ
် Special Representative Yoon shared US concern over North Korea's flagrant violations of UN sanctions including
ဆိုလိုက်လားလီယန်ကတိုက်ချင်းပြေဒုံးနဲ့နဲ့ကိုမြောက်ကိုရီးယားကပြစ်လွတ်ခဲ့တာအပအဝင်ကုလသမဂ္ဂရဲ့တန်ခါပိတ်ဆို့မှုတွေကိုမြောက်ကိုရီးယားကပြောင်ပြောင်လင်းလင်းချုပ်ဖောက်ထိရနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုရဲ့စိုးရိမ်မကင်းဖြစ်မှုကိုအထူးကိုယ်စားလှယ်ရုံးကမြန်မာခေါင်းဆောင်တွေနဲ့တွေ့ဆုံစဉ်မျှဝေခဲ့ပါတယ်
။ဒါ့အပြင်မြောက်ကိုရီးယားအပေါ်ချမှတ်ထားတဲ့နိုင်ငံတကာပိတ်ဆို့မှုတွေထိရောက်နိုင်ဖို့အမေရိကန်ရဲ့ကြိုးပမ်းမှုတွေမှာသူတို့အနေနဲ့ပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းမြန်မာခေါင်းဆောင်တွေကတုံ့ပြန်ပြောဆိုခဲ့တယ်လို့လည်း Anna Ritchie Allen ကဆိုပါတယ်။
The US officials discussed US Burma cooperation in countering North Korea's aggressive behavior.
မြောက်ကိုရီးယားအစိုးရပေါ်ဖိအားတိုးပေးနိုင်ဖို့နီလန်တွေအပါအဝင်မြောက်ကိုရီးယားရဲ့ရန်စရာရောက်တဲ့အပြုအမူတွေကိုတုံ့ပြန်ရမှာအမေရိကန်နဲ့မြန်မာပူးပေါင်းဆောင်ရွက်မှုကိုလည်းအမေရိကန်အစိုးရအရာရှိတွေကဆွေးနွေးခဲ့ပါတယ်။ဆွေးနွေးမှုတွေဟာအပြုသဘောဆောင်ပြီးဒီကိစ္စနဲ့ပတ်သက်လို့နီကတ်စ်ပါပူးပေါင်းဆောင်ရွက်သွားဖို့လည်းနှစ်ဖက်တို့သဘောတူခဲ့ကြပါတယ်။
တမတ်ကြီးဂျိုးဆပ်ယွန်ရဲ့မြန်မာခီးစဉ်ဟာမြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးကိုအမေရိကန်ဘက်ကဆက်ပြီးစိုးရိမ်မကင်းဖြစ်နေတယ်ဆိုတာပြသလိုက်တာဖြစ်တယ်လို့မြန်မာအရေးကျွမ်းကျင်သူပါမခဒေးဗစ်စတိုင်ဘတ်ကပြောပါတယ
် For many years the United States has been concerned about a Myanmar North Korean relationship that involved the military that is nothing new
that ဆီရဆက်ဆံမှုတွေပါဝင်နေတဲ့မြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးနဲ့ပတ်သက်လို့လွန်ခဲ့တဲ့နှစ်အတန်ကြာကတည်းကအမေရိကန်ပြည်ထောင်စုအနေနဲ့စိုးရိမ်မကင်းဖြစ်ခဲ့တာပါ ဒါကလည်းအသည့်အဆန်းတော့မဟုတ်ပါဘူးအခုတာမကြီးဂျိုးဆက်ဘျွန်းရဲ့မြန်မာခီးစဉ်ဟာအမေရိကန်ကဆက်ပြီးစိုးရိမ်မကင်းဖြစ်နေတယ်ဆိုတဲ့လက္ခဏာကိုပြနေတာပါ
အရင်ဆေးဆိုးရလက်ထက်မြန်မာနဲ့မြောက်ကိုရီးယားနှစ်နိုင်ငံစီရေးအရာနီးနီးကပ်ကပ်ဆက်ဆံခဲ့တဲ့နောက်ဆက်တွဲလက်ကျန်ဆက်ဆံမှုတွေရှိနေတယ်လို့အမေရိကန်ဘက်ကယူဆထားပေမဲ့မြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးဟာတန်တမာရေးအရာပဲဖြစ်ပြီးစီရေးအရာဆက်ဆံမှုမျိုးလုံးဝမရှိကြောင်းမြန်မာအစိုးရကလည်းတုံ့ပြန်ပြောဆိုခဲ့ပါတယ်
မင်းဂျန်နိုင်ပြပြခဲ့တာပါရှင်အခုရှမ်းပြည်နယ်ထဲမှာဘိန်းဖြူအတော်များများဖမ်းမိခဲ့တဲ့အကြောင်းကိုပြပြပေးပါဦးမယ်ရှမ်းပြည်နယ်မိုင်းတုံမြို့ကနေမိုင်းပန်မြို့ထဲကိုမောင်းဝင်လာတဲ့ကားတစ်စီးပေါ်မှာကာလတန်ဖိုးကြက်သိန်းပေါင်း 26,000 ကျော်ရှိတဲ့ဘိန်းဖြူဘလောက်တုံတွေကိုဒီသတင်းဘက်အစောပိုင်းတုန်းကဖမ်းဆီးနိုင်ခဲ့ပါတယ်။ဘိန်းဖြူတွေတယ်လာသူ2ဦးအနက်အမျိုးသား2ဦးကထွက်ပြေးလွတ်မြောက်သွားခဲ့ပြီးသူတို့နေအိမ်တွေကိုရှာဖွေရမှာတော့လက်နက်ခဲယမ်းတချို့ကိုလည်းထပ်မံဖမ်းဆီးရမိခဲ့တယ်လို့လွိုင်လင်မြို့အခြေစိုက်မူရစ်စေဝါနှိမ်နင်းရေးတပ်ဖွဲ့ကဒုတပ်ဖွဲ့စုမှုက VOA ကိုအတည်ပြုပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ရှမ်းပြည်နယ်မိုင်းပန်မြို့နယ်တာဆန်းပူပေါင်းစစ်ဆေးရေးဂိတ်ကနေဘိန်းဖြူဘလောက်တုံးတွေကိုစတင်ဖမ်းဆီးမိခဲ့တာဖြစ်ကြောင်းလိုင်လင်မြို့အခြေစိုက်မူရတက်ဖွဲ့စု28ကဒုတက်ဖွဲ့စုမူဒူရဲမူအင်းမင်းကျော်ကအခုလိုပြောပါတယ်
။အော်ဘိန်းဖြူဘလောက်တုံးဖမ်းမိတာကျွန်တော်တို့ဒါဆန်းစကားပူပေါင်းဖြစ်စေရေးခိတ်ပေါ့နော်။အဲ့မှာမိုင်းတုံမြို့ဘက်ကနေကျွန်တော်တို့မိုင်းပန်မြို့ဘက်ကိုဆရာကျွန်တော်တို့မအိတ်မြို့စကားနဲ့မောင်းလာတာပေါ့နော်။အော်အဲ့ဒီရင်ပေါ်မှာကျွန်တော်တို့ဘီယာပါခွန်ရဲမှာထည့်လာတယ်ဘလောက်တုံး298တုံးကိုဖမ်းပြီးရမှာပေါ့
7ဘင်းပေါင်း
26,095ဘင်းလောက်ရှိပါတယ်ခင်ဗျဟုတ်ကဲ့
ဘင်းမျိုးတွေကိုဖမ်းဆီးပြီးမှတော့အဲ့ဒီကားပေါ်မှာပါလာသူ2ဦးရဲ့နေအိမ်တွေကိုဝင်ရောက်စစ်ဆေးရမှာလက်နက်ခဲယမ်းတချို့လည်းဖမ်းဆီးမိခဲ့တယ်လို့ပြောပြပါတယ
်လက်နက်ခဲယမ်းတွေဆိုတာကျွန်တော်တို့သူတို့ရဲ့နေအိမ်ပေါ့နော်သူတို့ရဲ့နေအိမ်သူကခီးတယ်နှစ်ဦးအဲကားပေါ်မှာနှစ်ယောက်ပါလာတာပေါ့နှစ်ယောက်ပါလာတာသူတို့နှစ်ယောက်ရဲ့နေအိမ်တွေကိုဝင်ရောက်ရှာဖွေတဲ့အခါမှာလက်နက်ခဲယမ်းဟာဖမ်းဆီးရမိတာဖြစ်ပါတယ
်ပစ္စည်းတွေနဲ့ဖမ်းဆီးမိသူကတော့တရားခံတဦးသာဖြစ်ကြောင်းနောက်တဦးကတော့လွတ်မြောက်သွားတဲ့အကြောင်းကိုလည်းပြောပြပါတယ
်ဟုတ်ကဲ့မိုင်းပန်မြို့မှာရဲစခန်းမှာအရေးကြီးတာပါဗျတယောက်ကတော့ကျွန်တော်တို့ဆိုဒီလိုမြောက်သွားတာပါအမျိုးသားတယောက်ကအမျိုးသမီးတယောက်ကိုကျွန်တော်တို့ဖမ်းပြရမိပါအမျိုးသားကျွန်တော်တို့ဆက်သေးတဲ့အချိန်မှာကားပေါ်ကနေဆင်းပြီးတော့ကားရပ်ပြီးတော့ထွက်ပြေးပြီးတော့တန်လွင်ပြတဲ့ကိုဆင်းပြေးသွားတာခင
်ဗျဖမ်းဆီးမိသူတွေရဲ့နေအိမ်ကိုရှာဖွေဆက်သေးနေပြီးတရားခဏ်တွေကိုတော့မူရစေဝါနဲ့စိတ်ကိုပြောင်းလဲစေတဲ့ဥပဒေပုံမှန်လက်နက်ဥပဒေတွေနဲ့အရေးယူထားပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနှစ်ဆင့်ထုတ်ပြန်လေးရှိတဲ့အစီရင်ခံစာအရမြန်မာနိုင်ငံဟာကမ္ဘာပေါ်မှာဘိန်းထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံဖြစ်နေစေဖြစ်ပြီးမူရစ်စေးဝါးတွေကိုထိထိရောက်ရောက်တိုက်ဖြတ်ဖို့ပြက်ခွက်ခဲ့တယ်ဆိုပြီးဖော်ပြထားပါတယ်မြန်မာအနာပိုင်တွေဘက်ကတော့မူရစ်စေးဝါးတိုက်ဖြတ်ရေးတွေမှာနိုင်ငံတကာနဲ့တက်နိုင်သမျှပူးပေါင်းဆောင်ရွက်နေပါတယ်ဆိုပြီးတုံ့ပြန်ထားပါတယ်ရှင
်မအေးအေးမှပြောပြခဲ့တာပါရှင်မြန်မာသတင်းလွှာတွေဒီမှာပဲရန်နာပြီးအခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါဦးမယ်အိုဘားမားခဲလို့လူသိများတဲ့အရင်သမ္မတဘရော့ခ်အိုဘားမားလက်ထက်ကျမ်းမာရေးဆောင်ရှားမှုဥပဒေဆုံးသက်ရေးအခြေတင်ဆွေးနွေးမှုတွေစတင်ဖို့မနေ့အင်္ဂါနေ့ကအထက်လွှတ်တော်မှဆုံးဖြတ်ချက်ချလိုက်နိုင်တာကြောင့် Republican အထက်လွှတ်တော်အမတ်တွေအတွက်တော့ဒါဟာအောင်မြင်မှုတစ်စိတ်တစ်ပိုင်းရလိုက်တာပဲဖြစ်ပါတယ်။ဒီလိုဆုံးဖြတ်ချက်ကြဖို့နာမကျန်းဖြစ်နေတဲ့ Republican အထက်လွှတ်တော်အမတ် John McCain လည်းမနေ့ကလွှတ်တော်ပြန်တက်ခဲ့ပြီးသူ့ထုံးစံအတိုင်းခပ်ပွင်းပွင်းမိန့်ခွန်းတရပြောသွားခဲ့တဲ့အကြောင်း VOA သတင်းတောက် Michael Bowman ပေးပို့ထားတဲ့သတင်းကိုမှခင်ဖြူတွေကတင်ပြထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှာအိုဘားမားကဲကျန်းမာရေးဆောင်ရှောက်မှုဥပဒေအဆုံးသတ်ရေးနဲ့ပတ်သက်တဲ့အခြေတင်ဆွေးနွေးမှုတွေဆက်ပြီးတော့လုပ်သွားဖို့ကန့်ကွက်မှုတွေရှိပေမဲ့လည်းဆုံးဖြတ်ချက်ကတော့ကြာသွားပါပြီ
On this vote the yeas are 50 and the nays are 50 the senate being equally divided the vice president
ကန့်ကွက်သူ50ကန့်ကွက်သူ50နဲ့ထက်လွှတ်တော်မှာမဲညင်များရပါတယ်ဒုသမနာတယောက်အနေနဲ့ကျွန်တော်သဘောတူထောက်ခံတဲ့ဘက်ကယက်တည်ပါတယ်ဒါကြောင့်ဆုံးဖြတ်ချက်ကြာသွားပါပြီ
အုန်နာကင်စာယောဂါရှိနေတာကိုသိခဲ့ရပြီးတော့ရပ်ပိုင်းကြမှာပဲလွတ်တော်ပြန်တက်လာတဲ့ထက်လွတ်တော်အမတ်ဂျွန်မက်ကင်းကိုလည်းမနေ့ကလွတ်တော်မှာတရားကောင်းတရားလိုကြိုဆိုခဲ့ကြပါတယ်ခွဲစိတ်ကူတာမှုမတိုင်ခင်လွတ်တော်ပြန်တက်လာတဲ့မစ္စတာမက်ကင်းကအခုလိုပြောသွားပါတယ
် I stand here today looking a little worse for wear
ကျွန်တော်ဒီကနေ့ဒီနေရာမှာရှိနေပါတယ်ကျမရဲ့အခြေအနေကတော့တိတ်မကောင်းဘူးပေါ့ဗျာ
တချိန်က Republican Party ကနေသမ္မတလောင်းအဖြစ်ဝေပြန်ခဲ့မှုတဲ့ Mr. McCain အနေနဲ့လွှတ်တော်မှာထောက်ခံပေးလာပေးခဲ့တာပါ
Our healthcare insurance system is a mess. We all know it.
ကျွန်တော်တို့ရဲ့ကျန်းမာရေးအာမခံစနစ်ကြီးဗျံပရာဖြစ်နေတာကျွန်တော်တို့အားလုံးအသိပါပဲ
။ဒါပေမဲ့အထက်လွှတ်တော်ရဲ့အစဉ်အလာအတိုင်းပါတီဆွဲကင်းတဲ့ဆုံးဖြတ်ချက်တွေပြန်လည်ချမှတ်နိုင်ဖို့ Mr. McCain ကမြစ်တာရက်ခံခဲ့ပါဗျ။ Republican ရဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်ကြအောင် Democrat တွေနဲ့တိတ်တဆိတ်ညှိနှိုင်းတာမျိုးတော့မဖြစ်နိုင်ဘူးလို့ McCain ကပြောပါတယ
် I don't think that's going to work in the end and probably shouldn't
နောက်ဆုံးဒီပုံစံနဲ့လုံးမအလုပ်ဖြစ်လိမ့်မယ်လို့ကျွန်တော်မထင်ပါဘူးဖြစ်လဲမဖြစ်သင့်ပါဘူ
းအိမ်ပြည်တော်မှာတော့သမ္မတဒေါ်နယ်ထရမ့်ကဒီမနေ့ကအထက်လွှတ်တော်ဆုံးဖြတ်ချက်အတွက်ချီးကျူးပြောဆိုပါတယ်ဥပမာကဲကျမ်းမာရေးစောင့်ရှောက်မှုဥပဒေနဲ့ပတ်သက်တဲ့အိမ်မက်ဆိုးတွေကိုအဆုံးသတ်နိုင်ဖို့တဟာကြီးမားတဲ့ခြေလှမ်းကြီးတည်းရဖြစ်တယ်လို့သမ္မတကပြောပါရယ်။ဒါပေမဲ့ Republican အမတ်တွေကတော့စိတ်ချလက်ချအခြေအနေတခုလို့မြူဆကြပါဘူး
။ This is just the beginning. We're not out here to spike the football.
ဒါကအစပဲရှိပါသေးတယ်။အောင်ပွဲခံဖို့မဟုတ်သေးပါဘူး
။အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ပြောသွားတာပါ။နောက်ဆုံးအစ်ဥပဒေမူကြမ်းအတည်ဖြစ်ဖို့ဆိုရင်လွှတ်တော်အမတ်50ထက်မနည်းရထောက်ခံမှုရဖို့လိုပါရယ်။အခုအခြေတင်ဆွေးနွေးမှုတွေစတင်ဖို့မဲပေးခဲ့ကြတဲ့ Republican တွေထဲမှာကိုပဲပြတ်တမ်းမဲ့ဥပဒေမူကြမ်းမှာသူတို့ရဲ့မဲဆန္ဒရှင်စည်သားပြည်သူတွေကိုကာကွယ်ပေးနိုင်တဲ့အပြောင်းလဲတွေမပါဘူးဆိုရင်သူတို့အနေနဲ့ထောက်ခံမဲပေးမှာမဟုတ်ဘူးလို့ကတိပြုပြောထားကြတဲ့သူတွေရှိပါတယ်။ဒါပေမဲ့အဲ့လိုလှုပ်ဆောင်တာကိုပြည်တော်စုသုံးစည်းတွေကိုစောင့်ကြည့်နေကြတဲ့ Republican တွေကတော့မကြိုက်ကြပါဘူး။ Republican တွေရဲ့လှုပ်ဆောင်ချက်ကို Democrat တွေကတော့ကန့်ကွက်ပါတယ်။Illinois ပြည်နယ် Democrat အထက်လွှတ်တော်အမတ် Dick Durbin ကအခုလိုပြောပါတယ်
။ There wasn't a single one of us.who was elected to this office to cut off
American ပြည်သူတို့ဟောင်းကပြည့်မဲ့ပြည်သူတွေရဲ့ကျန်းမာရေးအာမခံတွေကိုဖျက်တောက်ဖို့ဆိုပြီးတော့လွှတ်တော်မှာရွေးခံထားတဲ့သူတယောက်မှမရှိပါဘူး
။ဘယ်လိုဥပဒေမူကြမ်းပဲဖြစ်ဖြစ်အထက်လွှတ်တော်မှာအတည်ပြုနိုင်တဲ့ဆိုရင်တောင်မှအောက်လွှတ်တော်မှာအဲ့လိုဖြစ်ချင်မှဖြစ်အောင်ပါပါ။စစ်ဆန်ကြီးနိုင်မှုတွေနဲ့လွှတ်တော်နေ့ရက်စလုံးမှာအတည်ပြုပြီးရင်တော့အိမ်ပြည်တော်မှာသမ္မတကလက်မှတ်ရေးထိုးပြီးမှဥပဒေတရက်အတည်ဖြစ်တာဖြစ်ပါရဲ့ရှင်
။မကင်ပြူထွေးပြောပြသွားတာပါရှင်။အခုအတန်လွှင့်နေတဲ့ radio အစီအစဉ်ကို VOA internet ဆက်မြနာ barmis.voanews.com မှာလည်းနိုင်နိုင်ကြပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ radio အစီအစဉ်ပြပြချင်းအရှ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရဲ့ရှင်။အခုညနေပိုင်းအစီအစဉ်အဆုံးသတ်ခင်မှာမြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကကြီးညာပေးပါအောင်မယ်ရှင်။
ရာသီတုတ်ကွေး H1N1 ကူးစက်ဖြစ်ပွားသူတဦးဒီခေတ်ဗုဒ္ဓဟူးနေ့မနက်ပိုင်းမှာထပ်မံသေဆုံးခဲ့ရတဲ့အတွေ့ရာသီတုတ်ကွေးကြောင့်သေဆုံးသူ3ဦးရှိသွားပြီလို့ကျန်းမာရေးဦးစီးဌာနတာဝန်ရှိသူက VOA ကိုပြောပါတယ်ရာသီတုတ်ကွေးဖြစ်ပွားနေသူက20လောက်ရှိနေတဲ့အကြောင်းလဲပြည်သူ့ကျန်းမာရေးဦးစီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်က VOA ကိုအတည်ပြုပြောဆိုပါတယ်American ထက်လွှတ်တော်မှာအရင်သမ္မတဘရက်ကိုဘားမရဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုပယ်ဖျက်ရေးနဲ့ပတ်သက်ပြီးဆွေးနွေးကြဖို့မဲခွဲဆုံးဖြတ်ပြီးတဲ့နောက်နိုင်ပိုင်အကြာမှာပဲကျန်းမာရေးစောင့်ရှောက်မှုဥပဒေကိုအစားထိုးဖို့ရည်ရွယ်ရေးဆွဲထားတဲ့အလုံးစုံပြုပြင်ပြောင်းလဲရေးဥပဒေကြမ်းကိုတော့အထက်လွှတ်တော်မှာပယ်ချလိုက်ပါတယ်အထက်လွှတ်တော်လူများစုကောင်းဆောင် Mitch McConnell ဦးဆောင်ရေးဆွဲတဲ့ဥပဒေကြမ်းကိုအထက်လွှတ်တော်မှာမနစ်အင်္ဂါနေ့ညကထောက်ခံမဲ43မဲကန့်ကွက်မဲ58မဲနဲ့ပယ်ချခဲ့တာဖြစ်ပါတယ်ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးရေပ်ကော့ကရုရှားအပေါ်အမေရိကန်ပြည်ထောင်စုရဲ့ပိတ်ဆို့ဒဏ်ခတ်အရေးယူမှုအစ်ကိုလက်တုံပြန်သွားနိုင်တယ်လို့ပြောဆိုလိုက်ပါတယ်။လွန်ခဲ့တဲ့နှစ်ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားတို့ကြားဝင်နှောက်ယှက်ခဲ့တယ်ဆိုပြီးအမေရိကန်ဘက်ကထပ်မံပိတ်ဆို့ဒဏ်ခတ်တာပါ။မနေ့တုန်းကအောက်လွှတ်တော်မှာပြဋ္ဌာန်းခဲ့တဲ့ဥပဒေမှာတော့သမ္မတဒေါ်နယ်ထရန့်အနေနဲ့ရုရှားအပေါ်ပိတ်ဆို့ဒဏ်ခတ်ခဲ့တာတွေကိုသမ္မတလုတ်ပိုင်ခွင့်နဲ့ပြန်လျှော့ချတာမျိုးကိုထိန်းချုပ်နိုင်မဲ့အစီအစဉ်တွေကိုလည်းထည့်သွင်းထားပါတယ်ရှင
်ဗုဒ္ဓဟူးနေ့ညနေပိုင်းထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းကြေညာကိုမတ်တင်ကြီးထိုက်ကြေညာပေးသွားတာပါဒီညနေအစည်းအဝေးထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဝက်ဂနာရောဘတ်ဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးခဲ့တဲ့အစည်းအဝေးတွေကို VOA မြန်မာပိုင်းအစည်းအဝေးအင်တာနက်ဆာမျက်နှာ barmis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်နောက်2နာရီအကြာည9နာရီထုတ်လွှင့်မယ့်အစည်းအဝေးတွေကိုတော့လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်သောရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေကျမခွာညိုပါရှင်
This program has come to you from the Voice of America, Washington.